ဖိလစ်ပိုင်နိုင်ငံမှာအာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလူမှုအုံချွာမှုကြီး38နှစ်မြောက်အဖြစ်နဲ့လူထောင်ချီပြီးတော့ဒီကနေ့မှာဆန္ဒပြခဲ့ကြပါတယ်။လက်ရှိဖိလစ်ပိုင်သမ္မတရဲ့ဖခင်အာဏာရှင်ဖာဒီနန်မာကော့စ်ကို1986ခုနှစ်တုန်းကဖြုတ်ချနိုင်ခဲ့တဲ့ People's Power လူမှုလှုပ်ရှားမှုနှစ်ပတ်လည်နေ့မှာဒီမိုကရေစီလိုလားသူ1400လောက်မနီလာမြို့တော်မှာဆန္ဒပြခဲ့ကြတာပါ။အာဏာရှင်ဟောင်းမာကော့စ်ရဲ့သားဘောင်ဘောင်မာကော့စ်အဖြစ်လူသိများတဲ့ဖာဒီနန်မာကော့စ်ဂျူနီယာလက်ရှိဖိလစ်ပိုင်မှာသမ္မတဖြစ်နေတဲ့အချိန်ကျင်းပတဲ့ဒီကနေ့ဆုယုံဆန္ဒပြပွဲမှာတော့လက်ရှိသမ္မတမာကော့စ်ဂျူနီယာအစိုးရကိုကန့်ကွက်တဲ့စာတမ်းတွေနဲ့ဖိလစ်ပိုင်အလံတွေကိုဝေယမ်းဆန္ဒပြခဲ့ကြပါတယ်။မနီလာမြို့ရဲ့အဓိကအဝေးပြေးလမ်းမကြီးပေါ်မှာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေအခုလိုဆန္ဒပြခဲ့ကြတာအပြင်အနီးအနားကဒီမိုကရေစီကြောက်တိုင်မှာလည်းလက်ဝဲရင်းတက်ကြွလှုပ်ရှားသူနောက်ထပ်1400ခန့်ဆန္ဒပြခဲ့ကြပါတယ်။1986ခုနှစ်ဖေဖော်ဝါရီလတုန်းကတော့ဖိလစ်ပိုင်နိုင်ငံမှာလူပေါင်းတန်းနဲ့ချီပြီးတော့လမ်းတွေအပြည့်ဆန္ဒပြခဲ့တာမှာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေပါလူလူနဲ့အတူရပ်တည်ခဲ့ပြီးတော့အဲ့ဒီအချိန်ကအာနာရှင်မာကော့စ်ကိုဖြုတ်ချခဲ့တာပါ။အမေရိကန်ပြည်ထောင်စုကိုမာကော့စ်ထွက်ပြေးသွားခဲ့ပြီး3နှစ်အကြာမှာတည်ဆုံးခဲ့ပါတယ်။1982ကနေ81ခုနှစ်အထိဆဲအုပ်ချုပ်ရေးဥပဒေမာရှယ်လောထုတ်ပြန်ပြီးနောက်ပိုင်းရွေးကောက်ပွဲနဲ့ဆက်အုပ်ချုပ်ခဲ့တဲ့အာနာရှင်မာကော့စ်ကြာဆုံးပြီးနှစ်ပေါင်း40နီးပါးအကြာမှာတော့သားဖြစ်သူမာကော့စ်ဂျူနီယာသမ္မတပြန်ဖြစ်လာခဲ့တာပါ။လက်ရှိသမ္မတမာကော့စ်ဂျူနီယာလက်ထက်မှာလည်းဖိလစ်ပိုင်မှာဆင်းရဲမွဲတေမှုမြေယာမဲမှုဆင်းရဲချမ်းသာကွာခြားလွန်မှုနဲ့တရားမမျှတမှုတွေအတွက်ဆက်လက်ရင်ဆိုင်နေရသေးပဲလို့ပြောညင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ။